COVID ကယောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းတွင်ယောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကိုလိုက်နာဖို့တိုးမြင့်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကယောဂါကူးစက်မှုတွေထိန်းချုပ်နိုင်ရင်အိမ်မာနေဖို့အမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းတွင်ဒီကနေ့ကစပြီးတည်င်းနှစ်ပတ်ကြာစိတ်ယုံအလုံယုံတွေကိုယာယီပိတ်လိုက်ပြီးတော့ဖွင့်ခွင့်ရစိတ်ယုံတွေကိုတော့ယောဂါကာဝေးညွှန်ကြားချက်တွေနဲ့ညီမညီစစ်ဆေးဖို့စီစဉ်နေပါတယ်။ကယောဂါအန်ဒီယန်နဲ့ကူးစက်မှုကနေကာဝေးရေးညွှန်ကြားချက်တွေကိုလည်းတိတိကျကျလိုက်နာဖို့ရက်ွက်တွေထဲမှာလည်းလိုက်လံဆော်ဩနေပါတယ်
။မိဘပြည်လူပေါင်းလို့ခင်ဗျာဒီလိုဤအစားအသောက်များဝယ်ယူခြင်းဆေးဝါးနဲ့ကျန်းမာရေးကိစ္စရများအတွက်ဝယ်ယူခြင်းများကိုမိမိတို့နေအိမ်မှာတအူးသာဆောင်ရွက်ရန်ဖြစ်ပါသည်။အပြင်ထွက်တိုင်းနောက်ကောင်းဒီမတ်ဆက်ပြန်ရနဲ့မိမိတို့အရာဝတ္ထုများကိုကင်ွယ်ပြီးတိုင်းလက်ကိုမကြကနာစင်ကြဲစွာစင်ကြောရန်လိုအပ်ပါသည်။24ရက်6လ2020ရင်းဒီမှာ90လ2020ရင်းဒီအထိစောင့်လို့ရေးလုပ်ငန်းများအခြားသောလုပ်ငန်းများစာကုန်ကိုလေးမပတ်သည့်ဆိုင်ရာအားလုံး24ရက်တိုင်းပြည်သိမ်းထားရမည်ဖြစ်ကြောင်းလေသာတော်ဖြင့်အတိပေးပန်ကြာလို့ဆိုတိုက်တော်အပ်ပါသည်
ကိုဗစ်ကယောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိုးလာနေတဲ့ရန်ကုန်တိုင်းမှာအသွာအလာကန့်သတ်တာအတိပြုလူနာနဲ့ထိတွေ့မှုရှိသူတွေကိုရှာဖွေဖော်ထုတ်တာအပါအဝင်ယောဂါကူးစက်မှုကာကွယ်ရေးလုပ်ငန်းတွေအတွက်ကျန်းမာရေးဝန်ထမ်းအင်အားထပ်တိုးထားတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်အဖွဲ့ဝင်23ဦးပါဝင်တဲ့ကယောဂါကာကွယ်ထိန်းချုပ်ကုသရေးဆိုင်ရာအဖွဲ့3ဖွဲ့ဟာလည်းကွင်းစင်ဆောင်ရွက်နေပြီးနှစ်ပတ်အတွင်းမှာထိရောက်တဲ့ရလဒ်တွေထွက်ပေါ်လာဖို့ရည်မှန်းထားတယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းလက်တွေ့အောင်မြင်မှုရဖို့ကလူမှုရေးပူးပေါင်းပါဝင်မှုလိုအပ်တယ်လို့လည်းကျန်းမာရေးနဲ့အာဂါဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကပြောပါတယ
်။ယောဂါဖြစ်ရင်လည်းကိုဗစ်နဲ့တင်တူတဲ့လက္ခဏာတွေပေါ့နော်။အဲမျိုးဖြစ်ရင်လည်းကြိတ်ပြီးတော့အိမ်မှာမကုဘဲနဲ့စောစောပြောစောစောတီစောစောအကျိုးရှိသူတွေပဲ။ကျွန်တော်တို့ကျမယူနေနေပူပေါင်းဆောင်ရွက်ပေးပါ contact tracing နေမှာလည်းဟိုမစိုးရိမ်ပါနဲ့မကြောက်လန့်ပါနဲ့ပူပေါင်းဆောင်ရွက်ပေးပါအဲ့လိုပူပေါင်းဆောင်ရွက်လို့နေပြန်ကောင်းသွားတဲ့လူတွေဆိုလည်းဘူထောင်နဲ့ချီပြီးတော့ရှိနေပါပြီအဲ့လိုပဲ contact tracing မှာလည်း post တွေလို့ယောဂဘုကင်းစင်တို့အိမ်ပြန်သွားတဲ့လူတွေတဲ့ဒါထောင်နဲ့မကတောင်းနဲ့တောင်ချီပြီးရှိနေပါပြီပေါ့နော်
ကျမိုင်းနဲ့အောက်ဆောင်ဝန်ကြီးဌာနရဲ့ဒီကနေ့မနက်ပိုင်းထုတ်ပြန်ပြီးချိန်အထိတခွဲတီပြူလူနာ 9,800 ကျော်ရှိနေပြီးသေဆုံးသူကတော့133ဦးရှိပါတယ်ယောဂဘူပြောက်ကင်းလို့စေယုံစင်ဝင်ရသူကတော့2000ကျော်အထိရှိနေပါပြီ။ယောဂထိန်းချုပ်ကာဝေးရေးမှာအရှင်မြင့်ဆောင်ရွက်နေခြင်းဖြစ်တာကြောင့်ကိုယ့်ရဲ့နေအင်းသားနေထိုင်ပြီးယောဂဘူကူးစက်ခံရတဲ့အခြေအနေကနေကင်းဝေးအောင်ဆောင်ရွက်ဖို့ဗဟိုကူးစက်ယောဂတိုက်ဖြတ်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကသတိပေးထားပါတယ်
။အခုလက်ရှိအခြေအနေမှာတော့ဖြစ်သူလူလူအမိနဲ့ဒါနဲ့ပတ်သက်လို့အားလုံးမှာစိတ်တော့ကရှိတယ်ဆိုတာနားလည်ပါတယ်။လက်ရှိဖြစ်ပေါ်မှုဟာဘယ်ချိန်ပြီးမလဲဒါကဘယ်သူမှမသိနိုင်ပါဘူးသို့တော့အားလုံးရဲ့ပူပေါင်းပါဝင်ဆောင်ရွက်မှုကောင်းတယ်ဆိုလို့ရှိရင်တော့ဒါဟာကျမယ်ဆိုတာသိကြပါတယ်အခုအချိုးရှိဆုံးအထောက်အဆုံးနဲ့ငွေမကုန်ဆိုင်တဲ့ကာကွယ်ရေးနည်းလမ်းကတော့အိမ်မှာနေဖို့ပဲဖြစ်ပါတယ်အခုချိန်မှာကျမတို့ကဒီ virus နဲ့ဒုစားနဲ့တိုက်ပွဲဆင်နွှဲနေရတာဖြစ်ပါတယ်အဲ့ဒီခါမှာဆိုလို့ရှိရင်ချမှတ်ထားတဲ့အမိန့်တွေညွှန်ကြားချက်တွေတသွေးမတိမ်တိတိကျကျလိုက်နာဆောင်ရွက်ဖို့လိုပါတယ်ဒါအချို့တဲ့သူတနည်းအားဖြင့်ဆိုရက်ကွက်ကြီးရွာဆက်ပါဝင်ပါတယ်
မိမိနေအိမ်တွင်သာနေထိုင်ရေးအစီအစဉ်စတင်နေတဲ့ရန်ကုန်တိုင်းမှာရိခါဖြန့်ဝေဖို့လိုအပ်လာရင်ရုရှားစနစ်နဲ့အခြေခံစားတောက်ကုန်တွေဖြန့်ဖြူးပေးနိုင်မှုစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနကကြိုတင်ပြင်ဆင်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကလည်းကိုဗစ်ရောဂါနဲ့ပတ်သက်တဲ့အကျိုးဆက်တွေလိုအပ်ချက်တွေအတွက်အသုံးပြုဖို့ဗဏ္ဍာရေးဝန်ကြီးဌာနကအထွေထွေပူရှံဝေးဘီလီယံ1000ကျော်ကိုသုံးဖို့သတ်မှတ်ထားတယ်လို့ပြည်ခဲ့တဲ့အင်္ဂါနေ့ကအွန်လိုင်းကနေတစ်ဆင့်ပြောကြားတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။